ပြီးခဲ့တဲ့ရက်ပိုင်းကပေါ့လေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စင်တင်သွင်းတဲ့ PR အဆိုကိစ္စနဲ့ပတ်သက်ပြီးတော့လွှတ်တော်မှာအတော်လေးကိုရှုပ်ရှုပ်ထွေးထွေးဖြစ်သွားကြတာတွေ့ရပါတယ်ခင်ဗျ။ဘာကြောင့်ဒီလောက်ထိရှုပ်ထွေးဖြစ်ခဲ့ရတာလဲဘယ်သူမှတာဝန်ရှိလဲဆရာဦးဘတ်ရှင်တို့ခြုံပြီးတော့ပြန်တုံ့သက်ကြည့်မယ်ဆိုရင်ဘယ်လိုများအဖြေတွေ့ရပါလဲခင်ဗျ။
လွတ်တော်စည်းဝေးကိုခင်းကျင်းတဲ့လူမှတာဝန်ရှိတာပေါ့လွတ်တော်စည်းဝေးကိုခင်းကျင်းနေဆိုတာကလွတ်တော်ယုံလို့ပြောမလားလွတ်တော်ယုံအပြင်တခြားပုဂ္ဂိုလ်တွေပါတယ်လို့ပြောမလားဘာလဲဒီလွတ်တော်စည်းဝေးကိုကြီးကြတဲ့လူတွေနဲ့ဆိုင်ပါတယ
်ဒီရှုပ်ထွေးတွေဖြစ်သွားတဲ့အချိန်မှာအဆိုတင်တဲ့သူရဲ့အမှားလားကွန်ပျူတာလက်နှစ်ဆက်ရိုက်တဲ့သူရဲ့ဟိုနမောနမဲဖြစ်မှုကြောင့်လားဒါမှမဟုတ်ကန့်ကွက်ထောက်ခံသူတွေကလည်းအဆိုတစ်ခုကိုရှင်းရှင်းလင်းလင်းမရှိဘဲနဲ့ထောက်ခံကန့်ကွက်ခဲ့ကြလားတိတိကျကျဘယ်လိုတွေများသုံးသပ်လို့ရပါလဲခင်ဗျ
ဒီနေရာမှာပထမဦးအောင်စင်အဆိုကအစည်းအဝေးရဲ့အဂျင်ဒါမှာပါတယ်အစည်းအဝေးအဂျင်ဒါမှာပါတာက PR ဆိုတဲ့အထူးကြကိုစားပြုစနစ်ဆိုတာမပါဘူးပြည်သူ့လွှတ်တော်ရွေးကောက်ပွဲအတွက်ကျွန်တော်တို့နိုင်ငံနဲ့လိုက်ရောညီချွေဖြစ်တဲ့ရွေးကောက်ပွဲစနစ်တစ်ခုကိုဆိုပြီးတော့အဲ့လိုပဲပါတယ်အဲ့ပထမနေ့အဂျင်ဒါထွက်လာတယ်နောက်အဆိုတင်တယ်အဆိုတင်ပြီးတော့ပထမတည့်ရဆွေးနွေးပြီးဒီအတိုင်းပဲဒုတိယနေ့ဆွေးနွေးမယ့်အချိန်ကျတော့အဂျင်ဒါမှာပါလာတာကအချိုးကျကိုစားပြုစနစ်ဆိုရတော့လုံးပိုးလာတယ်အဲ့တော့မူလအဂျင်ဒါနဲ့တတိယနေ့မှာပါလာတဲ့အဂျင်ဒါမတူတော့ဘူးမတူတဲ့အတွက်ကြောင့်ဒေါခင်ကြီးကျွဲကစားပြီးတော့ကန့်ကွက်တယ်ကန့်ကွက်တဲ့အခါအဲ့လိုပြောကြဆိုကြရင်းနဲ့အဆိုမူလဆိုနဲ့မတူရင်အဆိုပြင်ဆင်ရက်တင်မလို့လို့ပါလို့လို့ဖြစ်လာတဲ့အခါကျွန်တော်ကလွတ်တော်ဥက္ကဋ္ဌကြီးကိုမိုက်တောင်းပြီးတော့ပြောလိုက်တယ်အဆိုကိုပြင်ဆင်ရက်တင်တယ်ဆိုလို့ရှိရင်ရှေ့က10ရောက်ဆွေးနွေးပြီးဒီ10ရောက်ကိုပြန်လဲပြီးတော့ဆွေးနွေးခွင့်ပေးဖို့အခွင့်အရေးစဉ်းစားဖို့လိုလိမ့်မယ်အဲ့လိုကျွန်တော်ကဆွေးနွေးလိုက်တယ်အဲ့ခါဥက္ကဋ္ဌကြီးကပြန်ပြီးတော့ပြန်တက်ပြီးတာပေါ့လေပြန်တက်တာကမူလပထမအဆိုတင်တဲ့နေ့ကတင်တဲ့အဆိုပထမဆွေးနွေးတဲ့နေ့ကတင်တဲ့အဂျင်ဒါမှာပါတဲ့အဆိုပုံစံမျိုးနဲ့ဆွေးနွေးတယ်နောက်ဆုံးမှာဘာလုပ်လဲဆိုဦးအောင်စင်ရဲ့အဆိုနဲ့ပတ်သက်ဆွေးနွေးချက်ဒီမှာကြတော့ PR စနစ်ပါလာအဆိုမှာမပါဘူးအဆိုသာလွတ်တော်ကိုယ်စားလှယ်ဒီအကုန်လုံးကိုဖြန့်ဝေပြီးတဲ့အဂျင်ဒါမှာမပါဘူးအဲ့တော့လွတ်တော်ကိုယ်စားလှယ်ဒီကဒဲစနစ်ရဲ့ဆိုရာကိုလွတ်တော်ကိုယ်စားလှယ်ဒီကကောလာဟာလာတော့သိနေကြတာပေါ့ဒါမဲ့လွတ်တော်ရဲ့စာရွက်ပေါ်ကိုအဲ့လိုပေါ်မလာဘူးလေဒီနေ့အပြင်ဒါရှုပ်ရှုပ်ဝဲထားတဲ့သဘောမျိုးလည်းရှိအောင်ရှိတတ်တာပေါ့လေဒါဒီလိုများရှုပ်ရှုပ်ဝဲထားလို့ရှိရင်ယူသားတမရှိရလားဆိုပြီးတော့အဲ့လိုလူတွေမျိုးမျိုးစွေစွာဖြစ်သွားကြတာပေါ့အတောင်းဆိုချက်နောက်ဆုံးမှပါလာတာကဒီတူပီယာစနစ်အကြောင်းအများကြီးဆွေးနွေးပြီးတော့ဗမာပြည်နဲ့လိုက်ရောညီဆွေးပြင်မယ်ဈေးကောက်ပွဲစနစ်ကိုအကောင့်ထဲပေါ်နိုင်ဖို့အတွက်လေ့လာသုံးသပ်ဖို့ကော်မတီဒါမှမဟုတ်ကော်မရှင်တရဖွဲ့စည်းဖို့ဆိုပြီးတော့တိုက်တွန်းတဲ့အဆိုဖြစ်တယ်ဘလူကိုတိုက်တွန်းတယ်ဆိုတာလည်းသူ့မှာမပါဘူ
းဒီကိစ္စကအင်မတန်အရေးကြီးတဲ့ကိစ္စတစ်ခုပေါ့လေဒါရွေးကောက်ပွဲဆိုတာဒါနိုင်ငံရဲ့အနာဂတ်အတွက်အင်မတန်သေရှင်တမျှအရေးကြီးတဲ့ကိစ္စရဲ့တစ်ခုလို့လည်းပြောလို့ရတယ်ဆိုတော့ဒီကိစ္စကိုခြုံပြီးကြည့်မယ်ဆိုရင်ဒီမူရင်းအဆိုကနေပြီးတော့ချက်ကားပြီးတော့ပြောင်းလဲသွားခဲ့ရတဲ့အကြောင်းရင်းပေါ့ခင်ဗျာရိုးရိုးသားသားပဲဒါမှန်ရွံ့မှုပဲလားဘယ်သူမှတာဝန်ရှိတယ်လဲဆရာတို့တော့တိတိကျကျဘယ်လိုတွေများလေ့လာမိပါလဲခင်ဗျာ
ကျွန်တော်တို့တော့တန်တရားဖြစ်ပါရဲ့အဆိုရှင်ဦးအောင်စင်ကိုတိုင်ကဒီလွတ်တော်ယုံနဲ့ပူပေါင်းပြီးတော့အချိုးကျကိုစားပြုစနစ်စကားလုံးပါလာအောင်နောက်တစ်နေ့မှာအာဂျင်နာကိုပြောင်းတာလားသိတော့မသိဘောလေကျွန်တော်တို့တန်တရားဖြစ်တာအဲနောက်တစ်ခါကျွန်တော်တို့လွတ်တော်ဥက္ကဋ္ဌကြီးကလည်းတုတ်တိုက်ကသဘောကောင်းတယ်လူတွေလာပြောလို့ရှိရင်သူကကူညီပေးခြင်းနဲ့စိတ်ဓာတ်တော့သူ့မှာမူလကရှိတယ်အဲ့သဘောမျိုးနဲ့များအေးအဲ့လိုဆိုရင်လည်းလုံးလို့ဖြစ်နိုင်လားဆိုတဲ့စကားမျိုးဥက္ကဋ္ဌကြီးကစကားထွက်လိုက်ကောင်းလေထွက်လိုက်နိုင်တယ်ဒါထွက်မယ်မထွက်မယ်တော့ကျွန်တော်မသိဘူးလေဥက္ကဋ္ဌကြီးကအဲ့လိုသဘောယိုနဲ့ပြောတဲ့ဟာကိုအခွင့်ကောင်းယူပြီးတော့ဒီစုံတရားလုံးလိုက်တယ်လားဆိုတာလေကျွန်တော်တို့ကတန်တရားဖြစ်ပါတယ
်ဆရာတို့လွတ်တော်မှာဆိုရင်နိုင်ငံအတွက်အရေးကြီးတဲ့ကိစ္စရဲ့ပေါင်းပြားစာကိုဆွေးနွေးနေတာနှစ်နှစ်ခွဲသုံးနှစ်လောက်ရှိလာပြီပေါ့လေဆိုတော့အရင်ကတော့အဲ့လိုရှုပ်ထွေးတွေဖြစ်လာအောင်ဒီအဆိုတွေပြောင်းလဲသွားတာမူရင်းအဆိုနဲ့မတူဘဲနဲ့လားတူဖြစ်ရမျိုးတွေကြုံခဲ့ရပူတာရှိပါလားခင်ဗျာ
အဲ့လိုအငင်းပွားရလောက်အောင်ကြုံရတဲ့ဟာတော့ကျွန်တော်တို့ဒီတစ်ခါပဲတွေ့ဖို့တည်တယ်ဒီကိစ္စကကိုကြောကြောင်ပြောသလိုနိုင်ငံအတွက်အင်မတန်အရေးကြီးတယ်ဘာဖြစ်လို့လဲဆိုတော့2015ရွေးကောက်ပွဲတည်အခုလက်ရှိအာဏာရထားတဲ့ပြည်ခိုင်ကျပါတီလို့ခေါ်တဲ့ကြံ့ခိုင်ရေးနဲ့ဖုံးချိုးရေးပါတီလွတ်တော်မှာရောအစိုးရအဖွဲ့မှာရောသူတို့လွှမ်းမိုးပြီးတော့ရရဲသွားမနိုင်တဲ့သူတို့အများစုအနိုင်ရထားတဲ့လွတ်တော်မှာလည်းသူတို့လူကျင်တာဖြစ်တယ်အစိုးရအဖွဲ့မှာလည်းသူတို့လူကျင်တာလုပ်နိုင်တယ်ဒီလိုလုံနိုင်တဲ့အဖွဲ့အစည်းတစ်ခုက2015 ရွေးကောက်ပွဲနီးခါမှဒီဟာကိုပုံပြပန်းပြဲလုပ်တယ်ဆိုပြီးတော့ဝေဖန်တာဒီလေကြုံလာပေါ့လေအဲ့လိုကြုံမဲ့ဟာမျိုးကိုဘာပဲဖြစ်ဖြစ်တတိကြီးစွာနဲ့လုပ်တင်တာပေါ့
ချုပ်မိကြည့်မယ်ဆိုရင်ဒီ PR စနစ်ဘာကြောင့်ပေါ်လာရတယ်လို့ဆရာသုံးသပ်လဲလက်ရှိစနစ်ကတော့ဘာတွေမှားနေသလဲနောက်တစ်ခုကစဉ်းစားစရာရှိတာကတချို့ထောက်ပြနေသလိုပြည်သူတွေဘက်မှလည်း2015ဆိုတဲ့မဝေးတော့တဲ့ကာလမှာစနစ်တစ်ခုကိုလေ့လာဖို့ဆိုတာသူတို့မှာအချိန်များအလုံလောက်ရှိနိုင်မလားဘယ်လိုတွေများသုံးသပ်လို့ရပါလဲခင်ဗျာ
ကျွန်တော်ကလွတ်တော်ထဲမှာလဲဆွေးနွေးလိုက်ပါရဲ့ဒီလက်ရှိချင်းသုံးနေတဲ့ FBTB စနစ်ဟာမြန်မာနိုင်ငံမှာဘာအမှားယွင်းမှမရှိသေးဘူးဒီရွေးကောက်ပွဲစနစ်နဲ့ပတ်သက်တဲ့အမှားယွင်းတွေဘာမှမရှိသေးဘူးရွေးကောက်ပွဲစနစ်ရဲ့အားနည်းချက်ပေါ်တဲ့အတွက်ကြောင့်ဒီစနစ်ကိုပြောင်းဖို့ဆိုတာအဲ့လိုလုပ်တာမဟုတ်ဘူး90ခုနှစ်ရွေးကောက်ပွဲမှာတုန်းကNLD ကတအားနိုင်ပြီးတော့တာကျင်ရပါတီကတအားရှုံးနေတယ်အဲ့တုန်းကရှုံးနေနိုင်ခဲ့တဲ့ဟာကိုစံခံရေးပါတီကညောင်နေပင်ညီလာခံမှာအကြောင်းပြုပြီးတော့ရေးလာတဲ့2008ဖွဲ့စည်းပုံရေးတုန်းကသူတို့သိပြီးသားပဲတကယ်လို့အဲ့လိုဖြစ်နိုင်ရင်ဒီဖြစ်နိုင်တဲ့အခြေအနေကိုကျွန်တော်တို့ပဲလို့စဉ်းစားပြီးတော့ကာကွယ်မလဲဘာညာစသည်ဖြင့်သူတို့လောက်ခဲ့တင်တာပေါ့အဲ့လိုမလောက်ခဲ့ပဲနဲ့အခု2008ဖွဲ့စည်းပုံရေးပလိုက်တဲ့2008ဖွဲ့စည်းပုံနဲ့အညီဒီFBTB စနစ်ကိုရေးထားတာ FBTB စနစ်ကိုပြောင်းလို့လုပ်မယ်ဆိုရင်2008ဖွဲ့စည်းပုံနဲ့အများကြီးဆန့်ကျင်တာတွေရှိတယ်ဥပမာပုံမှန်တရားကိုကကြီး142ကကြီးနောက်354ဒါပြည်သူတွေရဲ့လွတ်လပ်စွာရွေးချယ်ပိုင်ခွင့်နောက်တစ်ခါ369ကကြီးတင်တယ်အဲ့ဒီမှာလဲမဲဆန္ဒရှင်တွေရဲ့လွတ်လပ်စွာရွေးချယ်ပိုင်ခွင့်ရွေးကောက်ပွဲဝင်မဲ့လူတွေရဲ့လွတ်လပ်စွာရွေးချယ်ပိုင်ခွင့်အဲ့ရဒီကိုအကုန်လုံးရိုက်ချိုးပစ်လိုက်တဲ့စနစ်မျိုးဖြစ်လာမှာဖြစ်တဲ့အတွက်ကြောင့်နံပါတ်1ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ရမယ်အဲ့လိုပြင်ပြီးမှဖွဲ့စည်းပုံအခြေခံဥပဒေနဲ့မဆန့်ကျင်တဲ့ရွေးကောက်ပွဲစနစ်နဲ့ဆိုင်တဲ့ဥပဒေကိုရေးရမှာအခုရေးထားတဲ့ဥပဒေကဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီ FBTB စနစ်ကိုအခြေခံပြီးတော့လုပ်ထားတဲ့ရွေးကောက်ပွဲစနစ်အဲ့တော့ဒီရွေးကောက်ပွဲစနစ်နဲ့တောင်မှတိုင်းသူပြည်သားတွေကအကြွားမဝင်သေးဘူးဒီလိုအကြွားမဝင်သေးတဲ့အချိန်မှာနောက်ပူပူနွေးနွေးတခါတိုင်းသူပြည်သားတွေကိုတသိကအောင်ဖြစ်အောင်အထူးသဖြင့်ကျွန်တော်ပြည်နယ်ဒီမှာဆိုရင်ပြည်ညာရေးအင်တာနက်နှိမ့်ကြရဲ့နှိမ့်ကြတဲ့အခါဘာဆိုလို့မှမသိဘူးအဲ့လိုဆိုလို့မှမသိတဲ့အလို့တခုကိုကိုကသွားလုပ်တဲ့အခါအမားကြီးအများကြီးဖြစ်သွားမှာဆိုရင်တဲ့အတွက်ကြောင့်ကျွန်တော်တိုင်းရင်းသားနိုင်ငံရေးပါတီတွေကတအားတို့ရင်ပြီးတော့ကန့်ကွက်နေရတာလေ
။ဟုတ်ကဲ့။
ကျွန်တော်ကိုယ်တိုင်လည်းတွတ်တော်ထဲမှာကန့်ကွက်ခဲ့တာပဲ
။တစ်ဖက်မှာလည်းလက်ရှိ2008ဖွဲ့စည်းအုပ်ချုပ်ဘုအခြေခံဥပဒေကိုပြင်ဖို့ဆိုပြီးတော့ဒါလွှတ်တော်မှာကော်မတီတရက်ဖွဲ့ပြီးတော့လုပ်နေတာရှိပါတယ်။လွှတ်တော်တွင်လွှတ်တော်ပြင်ပအကြံပြုချက်တွေကိုအခြေခံပြီးတော့လုပ်နေရလဲသိရတယ်ပေါ့ခင်ဗျာ။ဆိုတော့ကျွန်တော်တို့နားလည်တဲ့လောက်ကဒီကော်မတီကဆောင်ရွက်နေတာလက်ရှိကျင့်သုံးနေတဲ့ရွေးကောက်ပွဲစနစ်ပေါ့လေ FPTB စနစ်ကိုအခြေခံပြီးတော့အခြေခံဥပဒေလက်ရှိပြင်နေတဲ့အနေအထားကလည်း80ရာခိုင်နှုန်းလောက်ထိပြီးပြီလို့သူကဥရှိမန်မနေ့ကပြောသွားတာကြားလိုက်ရတယ်ပေါ့ခင်ဗျာအခုနောက်ထပ်မြန်မာနိုင်ငံနဲ့တင့်လျော်တဲ့ရွေးကောက်ပွဲစနစ်တစ်ခုကိုလေ့လာဖို့ဆိုကော်မတီတစ်ခုထပ်ဖွဲ့ပြီးတော့စနစ်တစ်ခုထပ်ပေါ်လာမယ်ဆိုရင်ပြင်တဲ့လုပ်ငန်းစီတွေနှောက်နှေးသွားမလားဆရာအနေနဲ့ဘယ်လိုများသုံးသပ်ပါလဲခင်ဗျာ
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာ32ဦးကော်မတီရဲ့လုပ်ငန်းစဉ်အသေးစိတ်တော့ကျွန်တော်တို့မသိပါဘူးလွတ်တော်မှာအစီရင်ခံစာလေးလုပ်ငန်းတွေနဲ့ပတ်သက်လို့ဘာမှတည်တည်ခွဲခွဲမသိရပါဘူးအဲ now ဒီရွေးကောက်ပွဲစနစ်ပြင်မယ်ရွေးကောက်ပွဲစနစ်ပြောင်းမယ်ဆိုတဲ့အခါကျတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်တယ်လို့ကျွန်တော်ကတော့လုံးဝဆန့်ကျင်တယ်လို့မြင်တယ်လေအဲ့တော့ဆန့်ကျင်တဲ့အတွက်ကြောင့်အကြောင်းရှင်းရာဆန့်ကျင်တာကထားဥပဒေရဆန့်ကျင်နေတဲ့အတွက်ကြောင့်ဒီရွေးကောက်ပွဲစနစ်ပြောင်းမယ်ဆိုလို့ရှိရင်ရွေးကောက်ပွဲစနစ်နဲ့ဆိုင်တဲ့ပုံမှန်ဒီကိုလည်းအကုန်လုံးပြောင်းဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးကော်မတီကတပါးရေးလုပ်ရမှာအဲ့လိုလုံးနိုင်အောင်အတွက်ဒီကော်မရှင်ဒီကော်မတီကတွေးရှိရတဲ့ကိုပြောင်းမယ်ဆိုလို့ရှိရင်ဘယ်လိုလုပ်သင့်တယ်ဆိုတဲ့အကြံပြုချက်ဒီကအဲ့ကော်မရှင်ကိုပေးလိုက်ရမှာအဲ့ကော်မတီကိုပေးလိုက်ရမှာကျွန်တော်လွတ်တော်ကိုကအစီရင်ခံပို့ဆိုပြီးတော့ကော်မတီရဲ့ဒီကော်မရှင်ရဲ့တာဝန်ကတော့လွတ်တော်ကိုအစီရင်ခံကြတင်မယ်ဆိုပြီးတော့ကျွန်တော်နားလည်ပါတယ
်
အခုတနေ့က FBTB စနစ်ရဲ့မှားယွင်းချက်အားနည်းချက်ကြောင့်မဟုတ်ပဲနဲ့2015ရွေးကောက်ပွဲမှာရှုံးမာကိုကြောက်တဲ့အတွက်ကြောင့်ဒီ PR စနစ်ကိုအလောသွင်းတယ်လုပ်နေရဲဆိုတာပြည်သူတွေအကုန်လုံးကမြင်နေကြတာပဲကျွန်တော်လည်းဒီတိုင်းပဲမြင်တယ်လေဒါပေမဲ့ကျွန်တော်လွတ်တော်ထဲမှာပြောရတဲ့ခါကျတော့လူကြီးလူပြောရတာပေါ့
စနစ်သစ်တစ်ခုဆိုတဲ့ဟာမှာ PR အပြင်ပေါ့နော်လက်ရှိစနစ်ကိုပါလေ့လာပြီးတော့ဒါမြန်မာပြည်နဲ့တင်းလို့တဲ့စနစ်သစ်တစ်ခုကိုတွားမယ်ဆိုပြီးတော့ဒါကော်မတီဖွဲ့ပြီးတော့လုပ်နေတယ်ပေါ့လေဒီအပေါ်မှာရောဆရာတို့ကျေနပ်မှုပေါ့လေအထူးသဖြင့်တိုင်းရင်သာလွတ်တော်အမတ်အများစုစိတ်ဆန္ဒအဘယ်လိုများရှိပါလဲခင်ဗျာ
ကြောင်းချေရရလဲဂျင်းနဲ့ဆရာမရှိဘူးဥပဒေရလဲဂျင်းနဲ့ဆရာမရှိဘူးဘာပြောလို့လဲဆိုတော့ FBTB စနစ်ကိုလေ့လာဆရာဘာမှမလိုဘူးမျက်စိနဲ့မြင်နေတာပဲ အဲ့တော့ FBDB စနစ်ကိုကျင့်သုံးနေတဲ့အပြင် PR စနစ်ကိုလည်းကျင့်သုံးကျင်တယ်ဆိုလို့ရှိရင် PR စနစ်ကိုဘယ်နေရာဒီမှာကျင့်သုံးဖို့လိုတယ်ဘာကြောင့်လိုတယ်ဘလူဒီအတွက်လိုတယ်အဲ့လိုလောက်ရမှာဟိုအုပ်ချုပ်သူတွေအတွက်လိုလို့လားနိုင်ငံသူနိုင်ငံသားတွေအတွက်လိုတာလားဒါအရေးကြီးတယ်လွတ်တော်ကဖွဲ့စည်းပေးတဲ့ကော်မရှင်ဟာရဲ60အတော်အတွင်းမှာလွတ်တော်ကိုအစီရင်ခံစာတင်ရမယ်လို့ပြောတယ်အဲ့တော့ရဲ60နဲ့ဒီ PR စနစ်ကိုကျင့်သုံးမယ်ကျင့်သုံးတဲ့အခါဘယ်ပုံစံနဲ့ကျင့်သုံးမယ်ဘာညာဆက်ပြီးပြည်ပြည်စုံစုံနိုင်ငံတော်ကိုရောနိုင်ငံသားတွေကိုရောလွတ်တော်တွေကိုရောနားလည်သဘောပေါက်အောင်ဒီကော်မရှင်မှာပါတဲ့လူတွေကဘယ်လိုအရေးချင်းနေနဲ့လုံနိုင်ကြမှာလဲသူတို့မှာဘာကြီးအစင်သင်လိလာထားလို့ရှိတယ်လေအဲ့လိုအစင်သင်မရှိရင်တော့လောက်ချင်တဲ့ဟာဒီကိုလောက်လာပြီးတော့ကျွန်တော်လွတ်တော်ကိုအစီရင်ခံစားတင်မဲ့တဘောဆိုရင်တော့ကျွန်တော်ဘယ်လိုမှအကောင်းရမှာမဟုတ်ဘူးအဲ့ဒါလေးတစ်ချက်ကလည်းတိတ်အရေးကြီးရယ
်ဆရာဦးပါရှင်ကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်